ကျွန်တော်ညံဝင်းအောင်ပါခင်ဗျာစစ်တပ်ကအာဏာသိမ်းယူရတဲ့မြန်မာနိုင်ငံမှာစန့်ကျင်ဆန္ဒပြမှုတွေနေ့စဉ်ရက်ဆက်ပေါ်နေချိန်မှာပဲပြည်တွင်းကပြည်သူတွေနဲ့တရားရေးရှိကြောင်းပြသဖို့နဲ့စစ်တပ်ကြီးဆိုတဲ့အုပ်ချုပ်ရေးစနစ်အ мян အဆုံးသက်ရေးနိုင်ငံတကာဖိအားတွေပို့တိုးပေးဖို့အမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာမြန်မာတွေတောင်းဆိုဆန္ဒပြကြတဲ့အကြောင်းကိုပြောပြပါမယ်ဝါရှင်တန်ဒီစီမြို့မြန်မာစစ်တပ်ရုံနဲ့မြန်မာတပ်ရုံးရှိတို့မှာလူဝင်အား300ဝန်းကျင်လောက်တနင်္ဂနွေမွန်လွယ်ပိုင်းကလာရောက်ဆန္ဒပြကြတယ်လို့အဲ့ဒီဆန္ဒပြပွဲကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့ VOA သတင်းတော်ဦးခင်မောင်စိုးမင်းကရှင်းပြပါတယ
်အခုမြန်မာဒီမိုကရေစီအင်အားစုများကွန်ရဲဆိုပြီးတော့သူတို့ဖွဲ့စည်းပြီးတော့ဆန္ဒပြကြတာပါဆန္ဒပြပွဲကိုတော့ဝါရှင်တန်ဒီစီမှာနေတဲ့မြန်မာနိုင်ငံသားတွေမေရီလန်းပြည်နယ်မှာနေတဲ့မြန်မာနိုင်ငံသားတွေဗာဂျီးနီးယားပြည်နယ်မှာနေတဲ့မြန်မာနိုင်ငံသားတွေရဲ့အင်ဒီယားနာပြည်နယ်မှာနေတဲ့ဗမာနိုင်ငံသားတွေနဲ့တခြားတခြားပြည်နယ်တွေကလည်းဗမာတွေအများကြီးလာကြပါတယ်စုစုပေါင်း300နီးပါးလောက်လို့ခန့်မှန်းရပါတယ်သူတို့ရဲ့တောင်းဆိုချက်တွေကတော့ဒေါ်အောင်ဆန်းစုကြည်ရဲ့သမ္မတဦးဝင်းကြီးရဲ့ဖန်စီခံအလုံးအမြန်ပြန်လွှတ်ပေးရေး2020ရက်ောက်ပွဲချက်ချင်းအသိအမှတ်ပြုရေးနောက်ပြီးစစ်တပ်ကိုစစ်တမ်းလျောက်ပြန်သွားရေးအဲ့ဒါတွေကိုပဲအဓိကတောင်းဆိုကြပါတယ်နောက်တစ်ခါဝန်ထမ်းတွေရုံးမတက်ဖို့ဝန်ထမ်းတွေထောက်ပံ့ရေးအစီအစဉ်တွေကိုလည်းပြည်တွင်းပြည်ပကနေဆောင်ရွက်ကြဖို့အဲ့ဒါတွေကိုတိုက်တွန်းပါတယ်နောက်ဆုံးတစ်ချက်ကတော့တန်ယုံမိသားစုတွေအနေနဲ့ပြည်သူ့ဘက်ဒီမိုကရေစီအင်အားစုဘက်တွေအများဆုံးကူးကောင်းကြဖို့ဆိုပြီးတော့သူတို့တောင်းဆိုကြတာတွေတွေ့ရပါတယ
်အလားတူကိုလိုရာဒိုပြည်နယ်ရဲ့လွှတ်တော်အဆောက်အုံရှိမှလည်းရာသီဥတုဆိုးရတဲ့ဂျားကပဲမြန်မာနဲ့တိုင်းရင်းသား60ဝန်းကျင်ဆန္ဒပြခဲ့ကြောင်းဦးလိုက်မိုးတန်းက VOA ကိုပြောပါတယ်
ရာသီဥတုကတော့အင်မတန်ဆိုးဝါးပြင်းထန်တဲ့ရေခဲမှတ်အောက် -30 လောက်ထဲမှာမိမြန်မာနိုင်ငံကကျွန်တော်တို့ရဲ့ပြည်သူတွေနဲ့တသားတည်းရှိကြောင်းပြသခြင်းနဲ့အတွက်ကျွန်တော်တို့တန်းတန်းခံပြီးတော့နေ့လယ်7နာရီကနေ10နာရီအထိတိုင်းရင်းသားလူမျိုးပေါင်းစုံဆန္ဒပြပါရခင်ဗျအဓိကတောင်းဆိုတာကတော့အမေရိကန်သမ္မတကြီးကိုမြစ်တာရက်ခံတာကတော့မြန်မာနိုင်ငံအတွင်းမှာပြည်အာဏာရှင်တွေရဲ့အာဓမ္မအကြမ်းဖက်နှိမ်နင်းနေတာတွေကိုစစ်ရေးအရအမြန်ဆုံးအရေးယူပေးဖို့ကျွန်တော်မြစ်တာရက်ခံတယ်နောက်တစ်ခုကတော့ကျွန်တော်တို့ရဲ့2020ခုနှစ်နိုဝင်ဘာလ10ရက်နေ့ယူကောက်ပွဲမှာအများပြည်သူတွေရဲ့ပေးခဲ့တဲ့မေးတွေကိုလေးစားဖို့အဲဒီလိုအတွက်အမေရိကန်နိုင်ငံကလည်းတက်နိုင်တဲ့နေရာနဲ့အစွမ်းကိုကူညီပေးဖို့နောက်တစ်ခုကတော့လူလူကောင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တရားဝင်သမ္မတကြီးဦးဝင်းမြင့်အပါအဝင်ဆန္ဒထိန်းသိမ်းခံရသူအားလုံးကိုချက်ချင်းလွှတ်ပေးဖို့ဆန္ဒပြပါရခင်ဗ
ျတခါမြန်မာအများစုရှိရာအိန္ဒိယနာပြည်နယ်ဖိုဝင်းမြို့မှာလည်းချင်းကရင်ကချင်နဲ့ဗမာစုစုပေါင်းလူတရာဝန်းကျင်လောက်စုဝေးပြီးမြန်မာပြည်သူတွေလက်ရှိရင်ဆိုင်နေရတဲ့ဘေးအန္တရာယ်တွေကင်းဝေးပါစေကြောင်းစူတောင်းမြတ်တာပို့ခဲ့ကြတယ်လို့အဲ့ဒီပွဲမှာပါတဲ့မတ်လီဒီယာဝင်းကပြောပါတယ
်အဲမြန်မာပြည်မှာစစ်စိုးရကနေပြီးတော့အာဏာသိမ်းဆဲပြီးတဲ့အခါကျတော့အားလုံးကဒီဖြစ်စဉ်နှိပ်စက်မှုတွေကိုဆက်တိုက်ခံစားလာကြတဲ့အခါကျတော့ကျမတို့အနေနဲ့ဒီအမေရိကန်နိုင်ငံမှာရှိပေမဲ့တည်းပေါ့နော်ကျမတို့မြန်မာပြည်မှာလည်းအဲဆွေမျိုးတားချင်းနေရှိကြတဲ့ခါကျတော့ဟိုအားလုံးကစိုးရင်ကြတယ်ဆိုတော့အဲ့ဒါအတွက်ထတ်တူထက်မြတ်တို့နဲ့ခံစားရပါတယ်ဆိုရအောင်ကျမတို့ကနေပြီးတော့ပေါ်ပြချင်းနေဟိုကိုတက်နိုင်တဲ့နေရာပြန်နေပြီးတော့ပေါ့နော်ကျမပြည်အတွက်ကိုဆူတောင်းပေးတာပေါ့နော
်နယူးယောက်မြို့ကမြန်မာတွေကလည်းလာမယ့်ရက်အတွင်းကုလသမဂ္ဂရုံးချုပ်ရှိတောင်းဆိုဆန္ဒပြကြဖို့ရှိကြောင်းသိရပါတယ်ခင်ဗျာ